ဒီဒုတိယအကြိမ်ပင်လုံကြီးလာခံခေါ်ရွေးကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်တိုင်းသားများတိုးတက်ရေးပါတီရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျာကျွန်တော်တို့ပါတီသဘောထားကတော့စီးစီမတွေ့ရသေးဘူးလေကျွန်တော်တို့သဘောထားကတော့ဖြင့်အမျိုးသားပြန်လဲရင်ကြားစီရေးဆိုတာလိုအပ်တယ်အမြင်မှာဒီဟာလူလိုက်ရပြီးတဲ့ကာလကုတီနှစ်ပေါင်း60ကျော်ပြီဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုမရောက်သေးဘူးကျွန်တော်တို ့ပထမဆုံးနော်မြို့သားရင်ကြားစီကိုဥဆောင်မဲ့ဒေါအောင်ဆန်းစုကြည်ပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်ဟာလက်ရှိအစိုးရနဲ့စကားပြောရပါလိမ့်မယ်။နောက်ကျွန်တော်တို့ဒီတိုင်းရင်းသားပါတီတွေဒီဘက်မှာပြင်ဘက်မှာရောက်တဲ့နော်1948လောက်ကလေးကလက်နက်ကင်လာခဲ့တဲ့တိုင်းရင်းသားလက်နက်ကင်ပုဂ္ဂိုလ်တွေအကုန်လုံးပလာအောင်အမျိုးသားရင်ကြားစီကိုဥတည်ရမယ်ငင်းချတဲ့နေရာတစ်ခုရောက်အောင်လေအဲ့တော့သဘောထားမတူတာကိုသဘောထားတူအောင်ပြန်ညှိနိုင်တဲ့လုပ်ငန်းတစ်ခုကိုလေဒေါအောင်ဆန်းစုကြည်ဦးဆောင်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ဝန်ကတည်းကချုပ်ဆိုပါတယ်
အဲ့တော့1948ခုနှစ်တုန်းကချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်မှာရခိုင်တိုင်းရင်းသားတွေအနေနဲ့ကတီးတန့်ပါဝင်ခဲ့တာမရှိဘူးပေါ့လေဒါပေမဲ့ပင်လုံစိတ်ဓာတ်ဆိုတာကိုဘလို့နားလည်ခံယူထားပါလိမ့်ခင်ဗျ
လူလို့ပြပင်လုံစာချုပ်ဆိုတာတိုင်းရင်းသားတွေရဲ့ခုနလိုဓာတ်နုရေကိုဥတီဗီကမှရှုပ်ခဲ့ကြတာကိုအဲ့ဒါကြာမှလွတ်လပ်ရခဲ့တာကိုအဲ့တော့ပင်လုံရဲ့ကျင့်ဝတ်နဲ့သစ္စာတရားဒီတန်ဖိုးကိုလေကျွန်တော်ကပြန်ပြီးအမှတ်ရကြမယ်အဲ့တော့ပင်လုံနဲ့ပတ်သက်လို့ဖြစ်ဖြစ်မိဘလို့ပဲနာမည်ပေးပေးပေါ့ဗျာအဓိကတော့အဲတိုင်းရင်းသားတွေအကုန်လုံးဟာဒီ contract ကိုနော်ကျွန်တော်ကဒီဘလို့လုပ်ရင်တိုင်းပြည်ကိုစစ်မှန်တဲ့ပြည်ထောင်စုကိုတည်ထောင်မယ်ဆိုရဲရည်မှန်းချက်ရည်ရွယ်ချက်ပေါ့နော်အဲ့ဒီရည်မှန်းချက်ရည်ရွယ်ချက်မပြောက်ဖို့ရည်ကြီးပါတယ်ကျွန်တော်တို့ရဲ့ဥတီချက်ကနောက်ဆုံးလည်းပဲဒီစစ်မှန်တဲ့ပြည်ထောင်စုပါနော်တကယ်စစ်မှန်တဲ့ပြည်ထောင်စုကိုကျွန်တော်တို့ဘယ်လိုသွားမလဲဆိုတဲ့အခါမှာခုနတန်းလူကြီးကိုကျွန်တော်မေ့လို့မရဘူးလေဆိုအဲ့ဒါကြောင့်ပါတောင်ကော40ခွမတန်ခင်ကတန်းလူကြီးကြောင့်ပဲဖြစ်ဖြစ်နော်အပြင်ရောက်တဲ့ပုဂ္ဂိုလ်တွေနော်အကုန်လုံးဟာပြန်လေဆွေးနွေးတဲ့စပွေးဝိုင်းကိုရောက်အောင်ကျွန်တော်တို့ကဒါတွန်းပို့ပေးနိုင်ရမယ်လေအဲ့တော့ဆိုပါလေပါမယ်နော်အကုန်လုံးတိုင်းရင်းသားတွေပါမယ်ကျွန်တော်တို့အမျိုးသားရင်ကြားစည်းရေးဟာအခုဖွံ့ဖြိုးတိုးတက်မှုအတွက်ပထမလိုအပ်ချက်ပါ
အဲ့တော့ဒီ NLD ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ဝိုင်းရင်နိုင်ငံရေးတမားကြီးတွေစခဲ့တဲ့ဒီဒုတိယအကြိမ်ပင်လုံညီလာခံခေါ်ယူရေးဆိုတဲ့ကိစ္စမှာအခုတော့ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့အခမ်းအကဏ္ဍကပိုကြီးမားလာပါတယ် NLD ပါတီလို့ပြောရင်စစ်အစိုးရဘက်ကတော့တရားဝင်ပါတီလို့အတိအမှတ်ပြုထားတဲ့အနေအထားမရှိဘူး NLD ကိုယ်တိုင်ကြတော့ဥပဒေကြောင့်ရသူတို့ဟာတရားဝင်ပါတီအဖြစ်ဆက်ရှိနေစေလို့ပြောနေပါတယ်ဒီလိုအနေအထားမှာဒေါ်ရအီမွန်တို့လိုမှတ်ပုံတင်ထားတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ NLD ကြားပူးပေါင်းဆောင်ရွက်ရေးကလက်တွေ့မှာဘလို့အခက်ခဲတွေရှိမလဲခင်ဗျ။
အဲ့ဒါလေးပဲကျွန်တော်တို့အဲ့ဒါပဲပြောတာပါ။ဆစ်ရှက်နောက်ပိုင်းမှာကျွန်တော်ပြန်ကြည့်ရမယ်လေ။ဆစ်ရှက်မှာကျွန်တော်ဒီဟိုရက်တည်မှုနဲ့ပတ်သက်လို့နေပြည်တော်မှာဆွေးနွေးကြမှာပေါ့။ဆိုတော့ဆစ်ရှက်မှာ NLD ဟာရက်တည်မှုရှိတယ်ဆိုရင်တရားဝင်ပါတီတစ်ခုအနေနဲ့သူတို့ကတော့ကြားခါလေ။ပါတီအနေနဲ့ကျွန်တော်တို့တိုင်းရင်းသားပါတီတွေနဲ့ဖြစ်ဖြစ်တက္ကသိုလ်ပါတီနဲ့ဖြစ်ဖြစ်တရားဝင်ဆွေးနွေးလို့ရပြီလေ။မဟုတ်ဘဲနဲ့တော့တရားဝင်ပါတီဆိုတဲ့2008ပြည်စည်းပုံရခုန2010ရွေးကောက်ပွဲဝင်မဲ့ပါတီကိုကျွန်တော်မှတ်ပုံတင်ထားတဲ့ပါတီတစ်ခုခုနဲ့နော်အခုနလိုသူတို့သတ်မှတ်ထားတဲ့ပြင်ပပါတီနဲ့ဆွေးနွေးရင်ကျွန်တော်တို့မှာဥပဒေကြောင်းအရထောက်เสียရှိမယ်လေ။အဲလိုလူပုဂ္ဂိုလ်တူချင်းတို့ဖြင့်ပြည်စည်းပုံအခြေခံဥပဒေမှာလည်းပါပါတယ်။လောလောလဆွေးနွေးညှိနှိုင်းတိုင်ပင်နိုင်တယ်ဆိုတဲ့ကမ္ဘာဒေါ်အောင်ဆန်းစုကြည်တူဒီအနေနဲ့တော့မိမိရဲ့သဘောထားမိမိရဲ့ဆန္ဒအကုန်လုံးကိုဆွေးနွေးညှိနှိုင်းတိုင်ပင်ခြင်းဟာပါတီတိုင်းနဲ့လွတ်လပ်လပ်ဆုံးဖြတ်နိုင်တယ်လို့ကျွန်တော်တို့ယူဆတယ်လေ။အဲဒီလမ်းကြောင်းကတော့ဖြင့်သူ့ဘက်ကရှိပါတယ်။ဒုတိယလမ်းကြောင်းပေါ့နော်ပါတီချင်းကတော့ဖြင့်ဆစ်ရှစ်နောက်ပိုင်းမှာပေါ်လာမယ့်အခြေအနေနိုင်ငံရေးအခြေအနေကိုတတိယမှာတခြားပါတီနဲ့ဘလို့ဆွေးနွေးမလဲဆိုတာကိုအန်အယ်လီကပဲရွေးချယ်ရမှာပါ။တခြားပါတီတွေကလည်းအဲဒီပုံမှာမူတည်ပြီးခါမှာလေ။ကျွန်တော်တို့ကြည့်ချက်ပြီးတော့အခြေအနေကိုသုံးသပ်ကြမှာပါ
။ဒါတော့ NLD ဘက်အပိုင်းပေါ့လေ။အော်အချားတစ်ဖက်မှာကြည့်ရင်ရွေးကောက်ပွဲအနိုင်ရကြန့်ခိုင်ပုံရွေးပါတီဆိုတာရှိပါတယ်အဲ့ဒီပါတီကရောဒီပင်လုံညီလာခံတို့တိုင်းရင်းသားရပိုင်ခွင့်တို့နဲ့ပတ်သက်ပြီးတော့သူတို့မှလှုပ်ချင်ကင်ကျင်စိတ်ဘလောက်အတိုင်းထားဒီမြင်ရလဲခင်ဗျအ
ဲ့ဒါအရေးကြီးတယ်ဗျကျွန်တော်ထင်တယ်ဒီဖွဲ့စည်းပုံတို့2010ရွေးကောက်ပွဲတို့ရဲ့ပြီးတဲ့နောက်မှာလေလာမယ့်ပါလီမန်ဟာသိအရေးကြီးပါလိမ့်မယ်အဲ့တော့ပွင့်လဲမြင်သာပြီးခါမှာအများလက်ခံနိုင်တယ်လေတကယ်တမ်းနိုင်ငံတကာရဲ့အလေမှာနော်ဖွံ့ဖြိုးတိုးတက်ရေးကိုဦးတည်နိုင်တဲ့ငြိမ်းချမ်းတဲ့နော်ဒါကျွန်တော်တို့ရဲ့ဖွံ့ဖြိုးရေးကိုသွားနိုင်တဲ့ပြည်ထောင်စုကြီးပို့ဖို့အတွက်ဆိုရင်အင်အားအများဆုံးရတဲ့ပါတီကလည်းရှုတ်ချင်းပို့ချင်းကိုနော်ညှိနှိုင်းချင်းတွေကိုလုပ်ရပါလိမ့်မယ်အဲလိုလာမယ့်ပါလီမန်ရဲ့အဖြစ်ဟာကျွန်တော်ရဲ့အစိုးရနော်လက်ရှိပုဂ္ဂိုလ်တွေကဘယ်လောက်ထိနော်ပြုတ်ပြောင်းသလဲပွန်လင်းမြင်သာပြီးကမှဖွံ့ဖြိုးတိုးတက်ရေးကိုဘယ်လောက်ထိဦးတည်နိုင်မလဲနော်နိုင်ငံတကာရဲ့မိသားစုကိုဘယ်လောက်ထိကျွန်တော်ကမှုန်းနဲ့တင်ပြနိုင်မလဲဥမာဆိုရတော့ဗျာဆန့်ကျင်ကိုရုပ်သိမ်းနိုင်တဲ့အထိကျွန်တော်ဥဆောင်နိုင်မလား Form you to the ego, blow teacher, or the Udi, so you are chillamless, or confirming that you are a song genie. Hello, Emma, you do see a council, we assume that you are this casual valley.
Dada Emma, Jesus de Maracna.
Okay, well, Jesus.